ဆက်နာသိမ့်ပြီးနိုင်ငံရေးမတည်မငြိမ်အခြေအနေကြုံရတဲ့မြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြည်ရုံသိမ့်မှာဖြစ်တဲ့ကြောင်းဗြိတိန်အမေရိကန်စီးရဲကြီးလုပ်ငန်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရင်းရှင်းစည်းဝေးအလားအလာပေါ်တုံ့တက်ပြီးလုပ်ငန်းတွေအားလုံးကိုရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့ကြောင်းလဲကုမ္ပဏီကရော်တာသတင်းဌာနကိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေဆုံးတက်ပြီးလုပ်ငန်းရေးစီးပွားရေးလက်လက်ခွင့်တချို့ရရှိလာခဲ့ပြီးနောက်2013ခုနှစ်မှာဗြိတိန်အမေရိကန်စီးရဲကြီးကုမ္ပဏီကလုပ်ငန်းတွေစတင်လုပ်ကိုင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းတွေပေါ်ရိုက်ခတ်လာနေရမှာနော်ဝေးနိုင်ငံကတယ်လီနော့စက်သွယ်ရေးကုမ္ပဏီကလည်းမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချခဲ့တဲ့အထိပါအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာ့ဘဏ်တွေအပါအဝင်နိုင်ငံတကာဖွဲ့စည်းတွေကတော့နိုင်ငံရေးချက်ချင်းနဲ့လက်နက်ကန်ပြည့်ခတ်တွေဖြင့်ကိုဗစ်ကာယရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးမှာထိခိုက်မှုတွေကြိုးဝါနေတယ်လို့ခန့်မှန်းထားပါတယ်အမေရိကန်နဲ့ဥရောပသမ္မဂ EU ပါဝင်အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအနေနဲ့ဆက်နွယ်သူတွေလုပ်ငန်းတွေကိုပြစ်ပတ်ထားတိုက်ခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူဖို့လည်းပြင်ဆင်ထားကြပါတယ်